စစ်တပ်ရဲကဂျမ်ဖက်ဖြူခွဲဖမ်းဆီးတာတွေရှိခဲ့တာကြောင့်ဆရာနာဒိမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြိုးကြားဆိုသလိုပဲရှိတော့တဲ့ရန်ကုန်မြို့မှာဒီကနေ့တော့အမျိုးသမီးတွေဦးဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့အောင်မေသာဇံပညာရေးကျောင်းပေါင်းဆောင်တပည့်စစ်ကြောင်းနဲ့ဖမ်းဆီးခံပြည်သူများကိုစားပြုတပည့်စစ်ကြောင်းတို့ပူးပေါင်းချီတက်ဆန္ဒပြခဲ့ကြသလိုမြားတောင်နဲ့ ဆိုပိုင်းနဲ့အခုဒီတွင်တွေမှာအတန်ဖိုင်တွေလွဲမှဖွင့်ပြီးတဲ့အတွက်တောင်းပါပါတယ်ခင်ဗျာ။ဒါကတော့အခုကြားခဲ့ရတာကတော့လောင်းလုံးခိုင်ကဆန္ဒပြသူတွေရဲ့အတန်မှာစကိုင်းတိုင်းတွင်ရှူဝမြို့နယ်ကကြေးရွာတရမှာဒီကနေ့မနေ့ပိုင်းကဆန္ဒပြခဲ့တယ်လို့ကလေးမျိုးမှာ205ရဲ့မြောက်ဆန္ဒပြပွဲရင်းမာပင်ခိုင်ဆလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုတပိတ်စစ်ကြောင်းက184ရဲ့မြောက်နေပြီဆန္ဒပြခဲ့ကြပါတယ်ဆရာနာသိမ်းခဲ့တဲ့နေကလေးကနေဒီကနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံသွားတာဆရာတွေကြောင့်တည်ဆုံသူအရေအတွက်ဟာ1040ရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်အခုချိန်ထိဖမ်းဆီးခံရရသူပေါင်းကလည်း6080နီးပါးရှိပြီလို့ ABB ကပြောပါတယ်